မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်မလ2ရက်တနင်္လာနေ့ညနေပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 19.25 ရုပ်နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်မကတော့စုမျက်မှောက်ပါရှင် Coronavirus ပိုးကြောင့် America မှာ2ရက်အပါအဝင်ကမ္ဘာတစ်ဝန်းသေဆုံးသူ3000ကျော်ရှိနေပါပြီဖိလစ်ပိုင်နိုင်ငံမှာလုံခြုံရေးအရာရှိဟောင်းတယောက်က shopping center တစ်ခုထဲမှာအမျိုးသားတစ်ယောက်ကိုပြစ်ခတ်ပြီးတဲ့နောက်အယောက်30လောက်ကိုတစားကမ်းဖြစ်နေဖမ်းထားပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုသားညိုဦးနဲ့အခြေညာပေးပါမယ်ရှင
်အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာပြည်တွင်းမှာ coronavirus ဝင်ရောက်မှုပြန့်နှံ့မှုတားဆီးရေးသက်ဆိုင်ရာတာဝန်ရှိသူတွေဘလို့အရေးယူဆောင်ရွက်နေပါသလဲ
မြန်မာနိုင်ငံကိုဝင်ရောက်လာတဲ့ဆဲပါခုဒီကျော်ကြီးတမောကိုမြန်မာနိုင်ငံစစ်ကမ်းမှာကောက်ခွင့်ကိုကျင်းပယ်လိုက်ပါတယ
်ဘဟုကုဆတ်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးရဲ့ VOA ကိုပြောကြားချက်နဲ့တူနားဆင်ရပါမယ်ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုရှောင်ရှားဖို့ဆိုပြီးတက်မတော်နေခန္ဓာကိုယာယီရွှေ့ဆိုင်းလိုက်တယ်လို့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်၃ဘွဲ့ကလည်းအပြစ်ရသက်တမ်းကိုမတ်လ25ရက်အထိထပ်တိုးပေးထားပါတယ်စင်ကာပူမှာတော့မြန်မာအိမ်အကူအမျိုးသမီးတဦးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဆေးကုသမှုခံနေရပါတယ်။စတဲ့ COVID-19 နဲ့သက်ဆိုင်တဲ့ကျန်းမာရေးဆိုင်ရာသတင်းလွှာတွေဆက်တိုက်နားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ကပြောပြပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အမေရိကန်မှာ2ရက်အပါအဝင်ကမ္ဘာတဝန်းသေဆုံးသူ3000ကျော်ရှိနေချိန်မှာပိုးကူးစက်မှုကိုထိန်းနိုင်ဖို့နိုင်ငံတွေကြိုးစားနေကြပါတယ်။တောင်ကိုရီးယားမှာနောက်ထပ်ပိုးကူးစက်သူ600ရှိတယ်လို့ဒီကနေ့ကြေညာပါတယ်။ပိုးကူးစက်ပြန့်နှံ့မှုအဓိကဖြစ်တဲ့ခရီးယံဘာသာရေးဂိုင်းတစ်ခုရဲ့ကောင်းဆောင်ကဒီကနေ့တောင်းပန်ပါတယ်။ပိုးကူးစက်မှုရအောင်အစိုးရနဲ့ပူးပေါင်းဆောင်ရွက်ခဲ့ခြင်းမရှိတာကြောင့်ဂိုင်းကောင်းဆောင်ကိုလူတက်မှုနဲ့တရားစွဲရေးစဉ်းစားဖို့အတွက်တာဝန်ရှိသူတွေကအစိုးရရှေ့နေတွေကိုပြောကြားထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့အတည်ပြုသူ80လောက်ရှိနေပြီးနိုင်ငံအနောက်ပိုင်းကဝါရှင်တန်ပြည်နယ်မှာဒုတိယမြောက်လူနာတနည်းကနေနေတော့သေဆုံးသွားပါတယ်။ဒီဗိုင်းရပ်စ်ပိုးဟာသတင်းပတ်နဲ့ခြေထဲကလူရယ်မသိပဲပတ်ဝန်းကျင်လူမှုအတိုင်းဝိုင်းထဲမှာပြန့်နှံ့ကောင်းပြန့်နှံ့နေနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုးတိုက်ဖျက်ရေးကိုအစိုးရဘက်ကဦးဆောင်လုပ်နေတဲ့ဒုသမ္မတမိုက်ဘန့်နဲ့သမ္မတဒေါ်နယ်ထရန့်ဒီကနေ့ဆွေးနွေးဖို့ရှိပါတယ်။စင်ကာပူနိုင်ငံမှာနောက်ထပ် COVID-19 ရောဂါဖြစ်နေသူ4ယောက်ရှိတယ်လို့ကြေညာတဲ့အထက်မှာအိမ်အကူအလုပ်လုပ်နေတဲ့မြန်မာအမျိုးသမီးတစ်ယောက်လည်းပါဝင်ပါတယ်။ရောဂါဖြစ်နေတဲ့အိမ်ရှင်ဖြစ်သူစီကကူးစက်ပုံရတဲ့အသက်25နှစ်အရွယ်မြန်မာအမျိုးသမီးကိုအစပိုင်းတုန်းကတခြားသူတွေနဲ့မထိတွေ့ပဲအိမ်မှာပဲနေဖို့အမိန့်ထုတ်ထားတာပါ။ဒါပေမဲ့23ရက်နေတဲ့ကရောဂါလက္ခဏာစပြတယ်လို့တနင်္ဂနွေနေ့တုန်းကပြောခဲ့ပြီးတဲ့နောက်သူ့ကိုချက်ချင်းဆေးရုံတင်ခဲ့တာမှာ COVID-19 ရောဂါဖြစ်နေတာကိုစစ်ဆေးတွေ့ရှိတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးသူ2ယောက်ရှိတယ်လို့ဒီကနေ့အတည်ပြုပါတယ်။ရောဂါဖြစ်နေတဲ့ဂျပန်လူမျိုးတစ်ယောက်စီကကူးတာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဥရောပမှာပိုးကူးဆက်သူအများဆုံးဖြစ်တဲ့အီတလီနိုင်ငံမှာလည်းတနင်္ဂနွေနေ့အထိကူးဆက်သူ1900လောက်ရှိနေပါတယ်။ပြင်သစ်နိုင်ငံမှာဆိုရင်လည်းကဘာလက်ခီးတွေတွေအသွားများတဲ့ကဘာမှာအကျော်ကြားဆုံး loop ပြတိုက်ကြီးကိုတနင်္ဂနွေနေ့ကပိတ်ထားပါတယ်။လက်ရှိကဘာနိုင်ငံ60ထဲမင်းနဲ့မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ19000ထဲမင်းနဲ့ရှိနေပါတယ်
။အခုတနင်္လာလေးမှာတော့မြောက်ကိုရီးယားအနေနဲ့တက်တိုဒုံးလန်းနဲ့နှစ်ဆင့်ပြတ်ခတ်ဆန်းသတ်မှုလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်ဖို့ကြိုးပမ်းနေရတဲ့တစ်ချိန်ထဲမှာပဲအခုလိုမျိုးဒုံးလန်းနဲ့ဆန်းသတ်မှုကိုပါလှုပ်လာတာပါ။တောင်ကိုရီးယားစစ်တပ်စီဦးစီးဖွဲ့ရဲ့ပြောရဆိုရင်တော့ဒုံးလက်နက်နှစ်ဆင့်ကိုဝန်ဆန်းဒေသကနေပြီးတော့မြောက်ကိုရီးယားရှေ့ဘက်ကံပင်လယ်ပြင်ထဲကိုပစ်လွှတ်ခဲ့တာလို့ဆိုပါတယ်။ဒုံးကြီးဟာအမြင့် 35 ကီလိုမီတာလောက်ကနေပြီးတော့ဒီ240ကီလိုမီတာမိုင်အားဖြစ်ဆိုတော့150နီးပါးအထိသွားခဲ့တယ်လို့ဖော်ပြပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကတော့တစုံတရာပြောဆိုတာမရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်ကစတဲ့မြောက်ကိုရီးယားစီးလေးကျက်မှုအစိတ်ပိုင်းတရဖြစ်နေဒီလိုဒုံးကြီးပစ်လွှတ်တာဖြစ်ပွဲရှိတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကတော့ပြောပါတယ်။ဒီလိုရအတွက်အလွန်တရာအစိုးရမကင်ဖြစ်တဲ့အကြောင်းတောင်ကိုရီးယားမျိုးသားလူမျိုးကောင်စီကဆိုပါတယ်မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့နှစ်တွေအတွင်းကဆိုရင်တာတူနဲ့တာလက်ပစ်ဒုံးကျည်တွေ73ကြိမ်ပစ်ခတ်ဆန်းသတ်မှုလုပ်ခဲ့ပါတယ်အမေရိကန်ရဲ့နျူကလ িয়ার ရေဆွေးနွေးပွဲကလည်းရပ်တန့်နေပါတယ်ဒီတစ်ကြိမ်ဒုံးကျည်ဆန်းသတ်မှုကိုတွေ့ထားတာဆိုရင်အခုနှစ်ဆန်းကလေးကဆိုရင်တော့ဒါပထမဆုံးကြိမ်ဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကတော့မြောက်ကိုရီးယားအနေနဲ့ဒီကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအရေးပေါ်ဆောင်ရွက်မှုတွေလုပ်ပါရပါတယ်ဒါဟာတိုင်းပြည်အတွက်သေရှည်ပြဿနာဖြစ်တယ်လို့လည်းအာဏာရှင်တွေကခေါ်ဆိုခဲ့ပါတယ်နိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးလို့ညှင်းဆန်နေပေမဲ့နိုင်ငံခြားခီးသွွားတွေကိုပိတ်လိုက်တယ်လို့ပဲရောက်လာတဲ့နိုင်ငံခြားသားတွေကိုတိကျခွဲထားတာနိုင်ငံခြားတန်တမာတွေကိုသူတို့ဝင်းထဲကနေပြီးတော့ပြေးမထွက်တာတွေသူလုပ်ခဲ့ပါတယ် လူ9000နီးပါးကိုတော့ကျမရေးရဆောင်ကြည့်နေတယ်လို့မြောက်ကိုရီးယားဆူရပါမီဒီယာကဖော်ပြခဲ့ပါတယ်
American ပြည်ထောင်စုမှာသမရလောင်းအဖြစ်ရွေးကောက်ပွဲဝင်နိုင်ဖို့ကြိုးစားနေကြသူတွေကအင်ဒီယားနာပြည်နယ် South Bend မြို့တော်ဝန်ဟောင်း Pete Buttigieg နှုတ်ထွက်သွားပါတယ်။တောင်ကယ်ရိုလိုင်းနာပြည်နယ်မှာစနေနေ့ကလုပ်ခဲ့တဲ့ပါတီရင်းသမရလောင်းပနားမရွေးကောက်ပွဲမှာအခြေအနေမကောင်းဖြစ်ခဲ့ပြီးနောက်တရက်မှာပဲသူဆက်မပြိုင်တော့ဘူးဆိုတာကိုကြေညာခဲ့တာဖြစ်ပါတယ်
။ And today is a moment of truth. After a year of going everywhere, meeting everyone, defying every expectation, seeking every vote,
အမှန်တရားကိုလက်ခံရမယ့်အချိန်ဖြစ်ပါတယ်။တနည်းလောက်နေရာဆောင်သွားပြီးတော့လူတွေနဲ့တွေ့ဆုံမဖြစ်နိုင်ဘူးဆိုတဲ့မျှော်လင့်ချက်တွေကိုကြော်လွှားလူတိုင်းရဲ့မဲတွေရအောင်မဲဆွဲခဲ့ပြီးတဲ့နောက်တမရလောင်းဖြစ်ဖို့ကြိုးစားနေတဲ့ရှင်ပြိုင်မှုကိုရရတော့မယ်ဆိုတဲ့အမှန်တရားကိုလက်ခံရမှာဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ဒီလိုရပ်ဖို့အတွက်ခက်ခဲတဲ့ဆုံးဖြတ်ချက်ကိုချခဲ့ရတယ်လို့လည်းသူကပြောပါတယ်။သမရလောင်းဆက်လက်ရှင်ပြိုင်နေသူတွေကဘသူကိုထောက်ခံတယ်ဆိုတာကိုပီဘူဒဂျစ်ကမပြောပေမဲ့ရွေးကောက်ပွဲမှာဒီမိုကရက်တွေအနိုင်ရအောင်လို့သူအတက်နိုင်ဆုံးလှုပ်သွားမယ်လို့ကတိပေးခဲ့ပါတယ်။ပီဘူဒဂျစ်ဟာလိန်တူချစ်သူလို့တရားဝင်ကြေညာပြီးသမရလောင်းဖြစ်ဖို့ကြိုးစားခဲ့သူဖြစ်ပါတယ်။အိုင်အိုဝါပြည်နယ်မှာပထမဆုံးလုပ်ခဲ့တဲ့ပါတီရင်းသမရလောင်းရွေးပွဲတွေမှာသူကပ်ပြီးအနိုင်ရခဲ့တယ်လို့နယူးဟမ်ရှာပြည်နယ်မှာလည်းဒုတိယနေရာရခဲ့တာပါ။ဒါပေမဲ့တောင်ကယ်ရိုလိုင်းနားမှာလုပ်ခဲ့တဲ့သမရရွေးချယ်ပွဲမှာတော့အာဖရိကຫນွေဘွားအမေရိကန်တွေရဲ့ထောက်ခံမှုကိုတိတ်မရခဲ့ပါဘူး။နတ်ဖန်အင်ကာနေကြရင်တော့ဂျန်တဲ့သမရလောင်းဖြစ်ဖို့ကြိုးစားနေကြသူ6ယောက်ဟာပြည်နယ်14ခုမှာလုံးမဲ့ပါတီတွင်သမရလောင်းအတွက်မဲဆွဲနေကြပါတယ်။သဘောထားစစ်တမ်းတွေအရအထူးသမရလောင်းဂျိုးဘိုင်ဒန်ကဒီခါမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကပြည်နယ်9ခုမှာရှေ့ပြေးနေပြီးတော့ဗမောင်းပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကပြည်နယ်6ခုမှာအနိုင်ရနိုင်ချေများနေပါတယ်။မင်းနီဆိုတာပြည်နယ်အထက်လွှတ်တော်အမတ်အေမီကလိုဘယ်ရှာကလည်းသူ့ရဲ့နေရပြည်နယ်မှာအနိုင်ရမဲ့ပုံရှိနေပါတယ်
။အမေရိကန်ပြည်သူ့မှာနိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေကိုရဲကနေပြီးတော့ရိုက်နှက်ဖြုတ်ခွင်းခဲ့လို့သူ့ဆုံးတဲ့တနင်္ဂနွေနေ့ဆိုပြီးတော့လူသိများခဲ့တဲ့အလဘားမားပြည်နယ်ကဆယ်မာလှုပ်ရှားမှု55နှစ်မြောက်ပြည်နယ်ထိမ့်မှမှာပဲတမရယူကောက်ပွဲအတွက်ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းနေအဲ့ဒီကိုရောက်ရှိခဲ့ကြပါတယ်။လွန်ခဲ့တဲ့55နှစ်တုန်းကတော့နိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေဟာဆယ်မာကနေပြီးတော့ပြည်내မြို့တော်ဖြစ်တဲ့မွန်ဂိုမာရီကိုချီတက်ဖို့အရိကဒရားကိုဖျက်ချော်ရမှာရင်းနဲ့ထိတ်တိုက်တွေ့ခဲ့တာပါပြီးခဲ့တဲ့တောင်ကိုရီးယားလိုင်းနာပြည်နယ်မှာအာဖရိကန်တွေအမေရိကန်တွေရဲ့မဲတွေနဲ့ပါတီတွင်းရွေးကောက်ပွဲမှာနိုင်ရခဲ့တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ဟာဆယ်မာမှာရှိနေတဲ့ Brown Chapel ဘုရားကျောင်းမှာဝတ်ပြုဆုတောင်းသူတွေကိုမိန့်ခွန်းပြောပါတယ်အဲ့ဒီအချိန်တုန်းကဖြစ်ပျက်တွေကိုသူကပြန်ပြောင်းအမှတ်ရပြောခဲ့ပြီးတော့နိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေကိုချီးကျူးခဲ့ပါတယ်နယူးယောက်မြို့တော်ဝင်ဟောင်းမိုက်ကယ်ဘလူးဘတ်ကလည်းအဲ့ဒီအနီးမှာရှိတဲ့ဆယ်မာဖျားကျောင်းတစ်ခုမှာမိကုံပြောတော့လူတချို့ကသူ့ကိုကြောပီးပြီးတော့ဆန္ဒပြကြပါတယ်။သူ့ရဲ့နယူးယောက်မြို့တော်ဝင်ဖြစ်စဉ်တုန်းကလူမဲတွေနဲ့လက်တွေ့တွေကိုပြစ်မှတ်ထားခွဲခြားမှုတွေရဲကလုပ်ခဲ့တယ်ဆိုပြီးတော့ဘလူးဘတ်ကိုဝေဖန်မှုတွေကရှိနေတာပါ။နောက်အလစ်စ်ဘက်ဝရန်နဲ့အီမီကလိုပါချာပါဝင်ချာဒီမိုကရက်ကူစ်လေလောင်းနေလေဒီအက်ဒမွန်ပစ်တစ်သရားကိုဖျက်ပြီးတော့ချီတက်ကြတဲ့အထက်မှာပါပါတယ်။ဒါမှမဟုတ်လွန်ခဲ့တဲ့55နှစ်တုန်းကဒီဖြစ်ပျက်မှာပါဝင်ခဲ့သူတူဖြစ်တဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်အောက်လွှတ်တော်မတ်ဂျွန်လူးဝစ်ကအဲ့ဒီပေါ်မှာပူပြီးတော့နေရာယူလွှမ်းမိုးနေပါတယ်။သူဟာပန်ခရီးယားကင်ဆာအဆင့်လေးရင်ဆိုင်နေရတာမဟုတ်လို့ဒီပွဲကိုတက်လာနိုင်ပါမလားဆိုပြီးတော့လူတွေကစိတ်ထစ်ခဲ့ပါတယ်။1965ခုနှစ်မတ်လ9ရက်နေ့မှာညဉ့်ညစွာချီတက်လာတဲ့ဆန္ဒပြသူတွေကိုအဲ့ဒီသတားမှာပဲရဲကရိုက်နှက်လူစုခွဲတဲ့ဓာတ်ပုံတွေရုပ်သံသတင်းတွေထွက်ပေါ်လာပြီးတော့တန်းနဲ့ချီအမေရိကန်တွေအတော်လေးတုန်လှုပ်ခဲ့ပါတယ်။အဲ့ဒီနောက်နှစ်ရက်ကြာမှာတော့ဒေါက်တာမာတင်လူးသကင်းဂျူနီယာဦးဆောင်ပြီးတော့ဒုတိယကြိမ်ချီတက်ပြန်ပါတယ်။အဲ့ဒီနောက်တတိယကြိမ်မှာတော့တနင်္ဂနွေလုံးကဓမ္မဆရာတွေအမျိုးသမီးတွေပါပါပြီးတော့နိုင်ငံသားအခွင့်အရေးလှုပ်ရှားသူ2000ကျော်ဟာဆယ်မာကနေပြီးတော့မောင်ဂိုမာရီကိုချီတက်ခဲ့ပြန်ပါတယ်။ဒါကြောင့်မလို့ဆယ်မာချီတက်ပွဲဟာအမေရိကန်ပြည်အောင်စုရဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုသမိုင်းမှာမှတ်တိုင်တစ်ခုလိုမျိုးထင်ကြရရှိသလိုပဲအဲ့ကနေတဆင့်1965ခုနှစ်မေပေကွင်းဥပဒေလွှတ်တော်မှာပြဋ္ဌာန်းနိုင်တဲ့အထိအောင်မြင်မှုတွေရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာလုံခြုံရေးအရာရှိဟောင်းတယောက်ကဈေးဆိုင်တွေရှိတဲ့ shopping center တစ်ခုထဲမှာအမျိုးသားတစ်ယောက်ကိုပြစ်ခတ်ခဲ့ပြီးတဲ့နောက်အယောက်30လောက်ကိုအခုအသံလွှင့်နေတဲ့အထိတစားကန်အဖြစ်နဲ့ဖမ်းထားပါရယ်။မနီလာမြို့တော်ထဲကဆန်ဟွာအရက်မှာရှိတဲ့ Vira Shopping Mall ရဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာရုံးထဲကိုတနက်သမားဝင်ရောက်ပြစ်ခတ်ခဲ့တယ်လို့မြို့တော်ဝန် Francis Zamora ကပြောပါရယ်။ဒဏ်ရာရသူကိုတော့အနားကဆေးရုံမှာတင်ထားပါရယ်။ တနက်သမားဟာအဲ့ဒီ shopping mall ကနေအလုပ်ဖြုတ်ခံထားရသူဖြစ်ပါတယ်။တစားကန်ပြန်ပေးဆွဲထားတဲ့အခြေအနေကိုငင်းငင်းချမ်းချမ်းအဆုံးသတ်သွားအောင်ရဲဘက်ကညှိနှိုင်းနေတယ်လို့မြို့တော်ဝန်ဇမိုရာကပြောပါတယ်။တနက်သမားကသူ့ရဲ့အရင်လုံခြုံရေးလှုပ်ဖော်ကင်ဘက်တွေသတင်းမီဒီယာတွေနဲ့ဗီဒီယိုကောကတဆင်စကားပြောခြင်းတယ်လို့တောင်းဆိုထားပါတယ်။ဈေးဆိုင်ပေါင်း100ကျော်ရှိတဲ့လေးထပ် shopping mall ကြီးမှာလက်နက်ကင်ဆောင်ထားတဲ့အထူးကော်မန်ဒိုတပ်ဖွဲ့တွေရောက်နေကြပါတယ်။အထဲမှာရှိနေတဲ့လူတွေကိုထွက်ခိုင်းထားတယ်လို့ပတ်ဝန်းကျင်ကလည်းအဝင်အထွက်မလုပ်နိုင်အောင်ရဲကတားဆီးထားပါတယ်။အပြင်မှာလည်းရဲတွေမိသက်ကားတွေအသင့်ဆောင်နေကြပါတယ်
။ Israel မှာတော့ပြီးခဲ့တဲ့စွန်းလအတွင်းတတိယကျင်းယူကောက်ပွဲဖြစ်တဲ့မဲဆန္ဒရှင်တွေဒီကနေ့တင်းလာနေမှာမဲပေးကြပါတယ်။မဲဆန္ဒရှင်တွေအနေနဲ့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကိုပဲနောက်ထပ်ရာဇူးသက်တမ်းအတွက်ပြန်ရွေးမလားဒါမှမဟုတ်စစ်တပ်ကြီးကဟောင်းဘန်နီဂန်စ်ကိုမဲပေးပြီးတော့လမ်းကြောင်းတစ်ကိုသွားမလားဆိုတာကိုရွေးချယ်ကြရမှာပါယူကော့ပွဲအကျိုးစစ်တမ်းတွေရဆိုရင်တော့သူတို့ရဲ့ပါတီနှစ်ခုစလုံးကညွန်ပေါင်းအစုအယဖွဲ့နိုင်လောက်အောင်လို့လုံလောက်တဲ့ထောက်ခံမေးကိုရမထားပါဘူးဧပြီလနဲ့စက်တင်ဘာလတွေအတွင်းမှာယူကော့ပွဲတွေလုပ်ပြီးနောက်ပိုင်းအစ္စရေးနိုင်ငံမှာနိုင်ငံရေးအရမတင်မကျအခြေအနေတွေစဖြစ်လာတာပါလက်ရှိဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးရဲ့လက်ရာရင်း Likud ပါတီနဲ့ဂန်စ်ရဲ့ Blue and White ပါတီနှစ်စလုံးကအစ္စရေးလွတ်တော်မှာလူများစုဖြစ်ဖို့လိုအပ်တဲ့အမတ်နေရာ62နေရာကိုမရခဲ့တဲ့အတွက်အခုလိုမျိုးတတိယကြိမ်ယူကော့ပွဲကျင်းပရတာဖြစ်ပါတယ်။ဒါပြင်ဝန်ကြီးချုပ်နေတန်ယာဟူးဟာအာဂရီလေဆာမှုယုံကြည်မှုပေါ်မှာအလွယ်သုံးစားလုပ်မှု၊လိင်ညာမှုစတဲ့ဒီပြစ်မှုတွေနဲ့ပြီးခဲ့တဲ့နိုဝင်ဘာလကဆွဲချက်တင်ခံထားရပါတယ်။အခုယူကော့ပွဲရလဒ်တွေရရင်တော့ညွန်မောင်ဆူရဖွဲ့နိုင်မဲ့အသင့်တော်ဆုံးသူကိုသမရကနေရွေးချယ်သွားမှာဖြစ်ပြီးတော့သူတို့အနေနဲ့ညွန်မောင်ဆူရဖွဲ့ဖို့သတင်း6ပတ်ချိန်ရမှာဖြစ်ပါတယ်ခင်ဗျာ။
တူရကီနိုင်ငံကဒုက္ခသည်တွေနိုင်ငံမြောက်အခြေချဖို့ကြိုးစားသူတွေဥရောပဘက်သွားနိုင်ဖို့နယ်စပ်ကိုဖွင့်ခဲ့ပြီးတဲ့နောက်မှာထောင်နဲ့ချီတဲ့သူတွေဟာတူရကီအနောက်ပိုင်းနယ်စပ်ကနေဂရိနိုင်ငံထဲကိုဝင်ဖို့ကြိုးစားနေကြပါတယ်။ဂရိနိုင်ငံဘက်မှာတော့လုံခြုံရေးအပြည့်အဝချထားပါတယ်။ဂရိနိုင်ငံထဲဝင်ဖို့ကြိုးစားသူတွေနဲ့လုံခြုံရေးတွေကြားအခြေအနေတွေလည်းတင်မာနေပါတယ်။နယ်စပ်ကနေနိုင်ငံထဲဝင်ဖို့ကြိုးစားသူတွေကိုဂရိရဲတွေကမျက်ရည်ယိုပုံးတွေနဲ့လူစုခွဲခဲ့ပါတယ်။ဒုက္ခသည်တွေဘက်ကလည်းမျက်ရည်ယိုပုံးတွေခဲတွေနဲ့ရဲကိုပြန်လည်ပစ်ခတ်ခဲ့ပါတယ်
။အမေရိကန်ပြည်သူ့ကနိုင်ငံသားနဲ့လူမှုကြီးကြပ်ရေးဌာန USCIS မှာယာယီညွှန်ကြားရေးမှုအဖြစ်တောင်းယူထားတဲ့ Ken Kuchinelli ဟာဒီတောင်းဝန်ယူဖို့အတွက်ဥပဒေအရတရားမဝင်ဘူးလို့ American Federal တရားသူကြီးတူကတင်ဝန်ဒီနေ့မှာဆုံးဖြတ်ပါတယ်။ဒါကြောင့်မလို့အမေရိကန်မှာခလုံးငွေလျှောက်ထားသူတွေသူတို့ကိုကနဦးစစ်ဆေးခံဖို့ပြင်ဆင်စရာရှိတာပြင်ဆင်နိုင်မှုအချိန်ပေးထားတာကိုကန့်သတ်ဖို့အတွက်သူမှလုတ်ပိုင်ခွင့်မရှိဘူးဆိုပြီးတော့ Federal တရားသူကြီးကဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
တနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြခဲ့ကြတာပါရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးနိုင်ရေးဆိုင်ရာသတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းကိုဝင်ရောက်ဖို့စီစဉ်ထားတဲ့ Silver Cruise အပျော်စီးသင်္ဘောကိုမြန်မာစိတ်ကမ်းကိုကတ်ခွင်မပြုဖို့မြန်မာကျန်းမာရေးဌာနတာဝန်ရှိသူတွေကဆုံးဖြတ်လိုက်ပါတယ်။ဒီအပျော်စီးသင်္ဘောဟာ COVID-19 ရောဂါပိုးကူးစက်ခံရတဲ့နိုင်ငံတွေကိုဖြတ်သန်းပြီးတော့ရောက်လာမှာဖြစ်တဲ့အတွက်အခုလိုညှင်းပယ်တာဖြစ်တဲ့အကြောင်းနိုင်ငံထဲမှာတော့ဒီ COVID-19 စောင့်ကြည့်တဲ့တန်တရားလူနာအသစ်ထပ်မတွေ့တာနှစ်ရက်ရှိပြီလို့လည်းကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ဒီသတင်းအပြည့်စုံကို VOA သတင်းတောက်စုစုကပြောပြမှာပါရှင်။
မြန်မာနိုင်ငံထဲကိုလာမဲ့ match လ4ရက်နေမှာရောက်ရှိမဲ့အပျော်စီးသင်္ဘောအတွက်ကန့်ကွက်ခွင့်ကိုညှင်းပယ်လိုက်ပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီကပြောပါတယ
်။မြန်မာနိုင်ငံကိုဝင်ရောက်လာမဲ့ Silver Cruise ပျော်စီးသင်္ဘောကိုမြန်မာနိုင်ငံစစ်တမ်းမှာကန့်ကွက်ခွင့်ကိုညှင်းပယ်လိုက်ပါတယ်။
အဲ့ဒီအပျော်စီးသင်္ဘောမှာခရီးသည်900နီးပါးနဲ့သင်္ဘောအမှုထမ်းပေါင်း400နီးပါးလိုက်ပါလာတာဖြစ်ပြီးထိုင်းနိုင်ငံဖူကတ်ကမ်းခြေကနေမြန်မာနိုင်ငံထဲကိုဝင်ရောက်ဖို့စီစဉ်ထားတာပါပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကအခုရောက်ရှိမဲ့အပျော်စီးသင်္ဘောဟာ COVID-19 ဖြစ်ပွားနေတဲ့နိုင်ငံတွေထဲဝင်ရောက်ခဲ့ပြီးဖြစ်လို့မြန်မာနိုင်ငံတွင်းကိုဝင်ရောက်ခွင့်မပြုတဲ့ကြောင့်သက်ဆိုင်ရာကိုအကြံပြုတင်ပြထားတယ်လို့မနေ့ကအစည်းအဝေးမှာပြောခဲ့ပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကတနင်္ဂနွေမှာပြုလုပ်ခဲ့တဲ့ COVID-19 ရောဂါစောင့်ချက်ကြည့်ရှုရေးနဲ့ကာကွယ်ထိန်းချုပ်ရေးဗဟိုအစဉ်နေ့စဉ်ညှိနှိုင်းအစည်းအဝေးအပြီးအဲ့ဒီအပျော်စီးသင်္ဘောကန့်ကတ်ခွင့်ကိုညှင်းပယ်လိုက်ကြောင်းဒီကနေ့မှပြောဆိုလိုက်တာပါမြန်မာနိုင်ငံမှာ COVID-19 စောင့်ကြည့်တဲ့တန်တရားလူနာအသစ်ထပ်တွေ့တာနှစ်ရက်ရှိပြီလို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ်
မနေ့က7နာရီအထိကတော့တန်တရားနဲ့စောင့်ကြည့်လူနာကတော့အသစ်ထပ်မတွေ့တာတော့နှစ်ရက်ရှိပြီပေါ့နော်55ယောက်ပဲရှိပါတယ်တန်တရားလူနာ2ယောက်စောင့်ကြည့်လူနာ43ယောက်အဲ့ဒီ55ယောက်လုံးကသူတို့ရဲ့အပြည့်ဖြေက negative ပါပဲဒါမှမဟုတ်ကျွန်တော်တို့က negative ဖြစ်တာနဲ့ပြုံတန်းပေးစင်တာမဟုတ်ပဲပြုံမှာရင်57နာရီပေါ့နှစ်ရက်ဆက်စောင့်ကြည့်ရတဲ့ကြောင့်မို့3ယောက်ကတော့ဝန်ကြီးပြောမှမစင်ရသေးဘူးပေါ့နော်ရှိနေပါသေးတယ်
မြန်မာနိုင်ငံမှာခုချိန်ထိ COVID-19 ဓာတ်ခွဲအတည်ပြုလူနာမရှိသေးပေမဲ့ယောဂဆောင်ချက်ကြည့်ရှုရေးလုပ်ငန်းတွေကိုတိုးမြှင့်ဆောင်ရွက်နေတယ်လို့လည်းပြောပါရစေ။က ကျမိုင်းနဲ့အကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝင်နဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ကျမိုင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂါကာကွယ်ကျမိုင်းအသိပညာပေးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။လက်ကိုဆက်ပြားနဲ့စနစ်တကျမကြာခဏဆေးပေးဖို့ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့တကိုယ်ရည်တန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားသောက်နေထိုင်ဖို့နဲ့နေမကောင်းဖြစ်နေသူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း68နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ2ရက်နေ့လည်းကင်းစရင်အရလူပေါင်း 19,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ905ယောက်နဲ့သေဆုံးသူ9ဦးရဲ့စီးရင်ကိုပါထည့်တွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 3,000 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။
ဆွဆွပြောပြသွားတာပါရှင်အခုလောကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ကူးစက်မြန်ရောဂါ COVID-19 ကိုကာကွယ်ထိန်းချုပ်တဲ့အနေနဲ့မလ29ရက်နေ့မှာကျင်းပမယ်85ချိန်မြောက်တက်မတော်နေ့စည်းရေးပြခန္ဓာကိုခိတဆိုင်ငံ့ထားမယ်လို့တက်မတော်ပြောခွင့်ရကပြောပါတယ်တစ်ချိန်တည်းမှာပဲဒီလက်နက်ကင်မြောက်ပိုင်းမဟာမိတ်၃ဘွဲကလည်းစရုပ်ထအချိန်မြောက်အပြစ်ရကျင်းညာထားတဲ့တက်တန်းကိုမလ25ရက်အထိထပ်တိုးလိုက်ပြီးငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးရေးတွေနှောင့်နှေးနေရတာဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အခြေအနေတွေကြောင့်လို့ပြောပါရယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကိုင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါသမ္မတအနေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့နိုင်ငံတကာမှ COVID-19 ကူးစက်မြန်ရောဂါထိန်းချုပ်နိုင်မှုနဲ့ပတ်သက်ပြီးတိုးတက်မှုတစုံတရာထုတ်ပြန်မှတာစည်ရင်သူတမ္ပရွန်နေစည်ရပြခန္ဓာကျင်းပနိုင်ရေးဆက်လက်စီမံဆောင်ရွက်ဖို့ရသားပြီးအခုတော့စည်ရပြခန္ဓာကျင်းပဖို့ခေတ္တဆိုင်ငံ့ထားတယ်လို့တမ္ပရွန်ပြောခွေရဘူမှုချုပ်စွန်မင်းထွန်းကပြောပါတယ
်ဒီကိုနာပိုင်းနဲ့ပတ်သက်လို့ကျွန်တော်တို့ဒီဘဝကျမရေးအဖွဲ့ကလည်းထုတ်ပြန်ထားတာပါတယ်မြန်မာနိုင်ငံမှာကျမရေးနဲ့အားသာမှုဆန္ဒထုတ်ပြန်ထားတာဖြစ်တယ်ကျွန်တော်တို့ဒီနေ့ဒီယောဂါကာကွယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ကျွန်တော်တို့တမ္ပရွန်နေစည်ရပြခန္ဓာတွေကိုကြာပိုင်းကလာဖြစ်ပါတယ်သူ H2 တို့ပြည့်အဖက်စီးရတယ်ဒီယောဂါထိတ်ထုံနိုင်မှုစဉ်းနပ်ပတ်တယ်လို့ကြာပြန်ပြီးပြင်လာလာတယ်ဆက်လက်ပြင်ပတိလို့ပို့ဆွဲကြတော့ဇာတာဆရာ
မလ29ရက်နေ့မှာကျင်းပလေးရှိတဲ့တမရုံနေအခမ်းအနားကျင်းပဖို့ရွှေရွှေဆိုင်လိုက်တာဟာခုပရမအဆုံးချိန်ဖြစ်တယ်လို့လည်းပြောပါတယ်အလားတူမြန်မာစစ်တပ်နဲ့စည်ရေးသိမ်းမှနေစေမြောက်ပိုင်းညောင်မဟာမိတ်တုံးဖွဲ့ဖြစ်တဲ့ရခိုင်လက်နက်ကန်အေအဖွဲ့တန်းပလောင် TNL ကိုကန့်တပ်ဖွဲ့ MNDA တို့ကလည်းမလတရနေ့ကစပြီး25ရက်နေ့အထိစရုပ်သားကြိမ်တစ်ဖက်သားအပြည့်ရကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုအပြည့်ရကြေညာတာဟာလာမယ့်တွေ့ဆုံဆွေးနွေးရင်းမှာထိထိရောက်ရောက်ဆွေးနွေးနိုင်ဖို့ဖြစ်ကြောင်းနဲ့ဆွေးနွေးပွဲကြံ့ကြံ့နေရတာဟာလက်ရှိရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်ရောဂါကူးစက်ပြန့်နှံ့နေတဲ့အခြေအနေကြောင့်လို့မြောက်ပိုင်းမာမေးအဖွဲ့ဝင်ရခိုင်လက်နက်ကိုင်အဖွဲ့ပြောခွေရခိုင်တုခကပြောပါရယ်
အော်ဒီကအကြောင်းရင်းကတော့ဆွေးနွေးနေတဲ့ကာလမှာတော့ဒီဆွေးနွေးပွဲတွေကိုပို့ပြီးတော့ဒါထိထိရောက်ရောက်ဖြစ်စေရှင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကကလက်တသိခရစေကိုတက်တန်းထပ်ပြီးတော့25ရက်တိုးတာထိုးစစ်တွေကိုရက်တန်းထားလို့ရှိရင်ယုံကြည်မှုတည်ဆောက်ရေးမှာပို့ပြီးတော့ဒါအထောက်အပံ့ဖြစ်မယ်ဆိုတဲ့အနေအထားမျိုးနဲ့ကျွန်တော်တို့ကကနေပြီးတော့လုံနိုင်တဲ့ဒိဋ္ဌိကိုရှာပြီးတော့လုပ်တာဖြစ်တယ်ပေါ့နော်နောက်တစ်ခုကလည်းပဲဒီအခုရက်ပိုင်းမှာဒီကိုရိုနာဗိုင်းရပ်စ်ဒိဋ္ဌိကလည်းပဲဒါဟိုအတော်လေးဟိုပြင်းထန်လာတဲ့ခါကျတော့ဟိုအဲ့ဒီရှင်နေခွေးကိစ္စတွေကဒီနှောင်းနေနေတာ
မြောက်ပိုင်းညင်တော်မဟာမိတ်သုံးဖွဲ့ကနေလာမယ့်2020ရွေးကောက်ပွဲမှာငြိမ်းချမ်းတဲ့ပါဝင်ခြင်းတည်ဆောက်နိုင်ပြီးပြည်တွင်းစစ်ချုပ်ငြိမ်းစေဖို့အပြစ်ခရစက်ရေးစာချုပ်သဘောတူလက်မှတ်ရေးထိုးနိုင်မဲ့အတွေ့အုံဆွေးနွေးရေးလုပ်ငန်းတွေကိုလက်တွေ့လုပ်ကိုင်နိုင်ဖို့နဲ့လက်ရှိရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်ရောဂါကိုစုပေါင်းရင်ဆိုင်ကျော်ဖြတ်ရမှာအထောက်အကူဖြစ်စေဖို့တစ်ဖက်သက်အပြစ်ရသက်တမ်းတိုးတာလို့ညင်ညာချက်ထုတ်ပြန်ပြောဆိုထားတာဖြစ်ပါတယ်မြန်မာစစ်တပ်ဘက်ကရောမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ဘက်ကပါအပြစ်ရကြောင်းအကြိမ်ကြိမ်ထုတ်ပြန်နေကြပေမဲ့ရခိုင်ပြည်နယ်မှာနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေရပ်တန့်နိုင်ခြင်းမရှိသေးပါဘူးဒီအခြေအနေကိုခိုင်တုခကအခုလိုပြောပါတယ
်ထိုးစစ်တွေရမယ်မရဘူးဆိုတဲ့ဥစ္စာကတော့ဒါမြန်မာစစ်တပ်ဘက်ကသူတို့လုံးနေတဲ့ထိုးစစ်ကိုသူတို့ရမယ်မရဘူးဆိုတာသူတို့ဘက်ကအပိုင်းဖြစ်တယ်ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့သူတို့ဒီထိုးစစ်တွေကိုဟိုကျွန်တော်တို့ဒီညီနောင်မဟာမိတ်နေနေတွေမှာဟိုဆက်တိုက်လုံးနေတာပေါ့နော်အထူးသဖြင့်ကျွန်တော်တို့ရခိုင်ဘက်မှာဆိုလို့ရှိရင်လည်းအင်အားအလောင်းကြောင့်သုံးပြီးတော့မှထိုးစစ်တွေကိုလုံးနေတယ်ဒီဘလောင်ဒေသမှာလည်းလုံးတယ်ကိုကန့်ဒေသမှာလည်းသူတို့ဆက်တိုက်ထိုးစစ်တွေရှိတယ်
မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကနေတဖက်သားပြည်ကြောင်ထုတ်ပြန်ချက်ပေါ်မှာတမ္ပရော်ဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိခဲ့ပါဘူး။စီရီသိမ်းမှနေစဲမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့နဲ့မြန်မာငင်းချမ်းရေးကော်မရှင်ဖွဲ့တို့တွေ့ဆုံမယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တွေ့ဆုံကြမယ့်အချိန်နဲ့နေရာကိုတော့အခုချိန်ထိအတိမပြုတ်နိုင်သေးပါဘူးခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။ တရုတ်နိုင်ငံဝူဟန်မြို့ကနေတဆင့်ပြည်ပနိုင်ငံတွေစီကိုကူးစက်ပြန့်ပွားမှုတွေထဲမှာလိမ္မော်ရောင်အဆင့်စိုးရိမ်စရာအခြေအနေဖြစ်သတ်မှတ်ထားတဲ့စင်ကာပူနိုင်ငံမှာတော့အသက်25နှစ်အရွယ်အိမ်အကူမြန်မာအမျိုးသမီးတဦးကိုဗစ် -19ယောဂကူးစက်ခံနေရပါတယ်စင်ကာပူနိုင်ငံမှာလူစုလူဝေးမနဲ့ကျင်းပမဲ့မြန်မာတွေရဲ့တကြံစီစဉ်ကိုဖျက်သိမ်းထားသလိုစင်ကာပူရောက်မြန်မာအတိုင်းဝိုင်းကြမှာလဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကြိုတင်ကာကွယ်မှုကျန်းမာရေးအသိပညာသတိပေးမှုတွေကိုဒီလက်ဆင့်ကမ်းပြီးတော့ဆောင်ရွက်နေပါတယ်စင်ကာပူရောက်မြန်မာတချို့ကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးထားပါတယ်ရှင်
WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဒီသတင်းမှတ်တွေမှာကိုသေဆုံးသူပေါင်းက3000ကျော်အထိဖြစ်သွားပြီးကမ္ဘာတဝန်းနိုင်ငံအသီးသီးမှာကူးစက်ပြန့်ပွားသူပေါင်းက8000ကျော်သွားပြီးဖြစ်ပါတယ်COVID-19 ရောဂါကူးစက်မှုလူနာ100ကျော်တွေ့ရှိထားတဲ့စင်ကာပူနိုင်ငံမှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကနေစလို့ဒီကိုရိုနာဗိုင်းရပ်စ်ကိုစိုးရိမ်စရာလိမ္မော်ရောင်အဆင့်အဖြစ်စင်ကာပူအစိုးရကသတ်မှတ်ခဲ့တာဖြစ်ပါတယ်။မတ်လ2ရက်နေ့မှာတော့အသက်25နှစ်အရွယ်စင်ကာပူနိုင်ငံရောက်မြန်မာအိမ်အကူအမျိုးသမီးတဦးစီမှာ COVID-19 ကူးစက်ရောဂါတွေ့ရှိတယ်လို့စင်ကာပူအစိုးရကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကူးစက်တန်ရရှိသူအိမ်ရှင်နဲ့အနီးကပ်နေထိုင်ခဲ့တဲ့အဲ့ဒီမြန်မာအမျိုးသမီးကိုသူ့နေအိမ်မှာပဲစောင့်ကြည့်ခဲ့ပါ February 29ရက်နေ့မှာတော့သူ့မှာယောဂလက္ခဏာပြလာတဲ့အတွက်အရေးပေါ်ဆေးရုံတင်ကူတာခဲ့ပြီးမနေ့တနင်္ဂနွေနေ့မနက်ပိုင်းမှာတော့သူ့မှာ COVID-19 ယောဂကူးစက်နေကြောင်းရှာဖွေတွေ့ရှိခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်စင်ကာပူရောက်မြန်မာအတိုင်းဝိုင်းနေတဲ့အထူးသဖြင့်နေအိမ်တွေထဲမှာပဲလှုပ်လှုပ်ကြိုင်နေရသူတွေနောက်လူစုလူဝေးအများပြည်သူသွားရောက်တဲ့နေရာတွေမှာအလုံးလှုပ်ကြိုင်နေရသူတွေအနေနဲ့စင်ကာပူအစိုးရကနေပြီးတော့ကြေညာနေတဲ့ကျန်းမာရေးပညာပေးမှုတွေကိုစနစ်တကျလိုက်နာတင်တယ်လို့ယောဂကူးစက်မခံရအောင်လည်းအထူးသတိထားကြဖို့ချင်းချင်းသတိပေးနှိုးဆော်နေကြပါတယ်။ COVID-19 ယောဂါမကူးစက်ရအောင်စင်ကာပူအစိုးရအနေနဲ့စနစ်တကျဆောင်ရွက်ပေးနေတယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားတွေအနေနဲ့လည်းမိမိကိုယ်ကိုကာကွယ်ဖို့နဲ့ယောဂါမကူးစက်ခံရအောင်အထူးသတိထားကြပါလို့စင်ကာပူမြန်မာအသင်းရဲ့ဂုဏ်နှုဆောင်ကြံပေးပုဂ္ဂိုလ်နောက်စင်ကာပူနိုင်ငံတက္ကသိုလ်မှာနှစ်20ကျော်ကြာတွဲဘက်ပါမောက်ခအဖြစ်တာဝန်ထမ်းဆောင်ခဲ့သူဦးဒန်ရယ်တင်လင်ကအခုလိုပြညာပေးပြောဆိုပါတယ
်။လူတွေများများလုပ်နေတဲ့အပြင်နေတော့ကျန်တာပါလေအကယ်လို့လည်းသတိထားတယ်အကယ်လို့လည်းအိမ်မှာပဲနေတာများတယ်ပြင်နေပါလေစိတ်မထွက်ဘူးလေဒီအစိုးရတော့အများကြီးသိပါတယ်ဒီမှာပဲဖြစ်ဖြစ်တော့ပဲတော့တెంပရေချာတိုင်းလာတော့ဖောင်ဖြစ်ရတာတို့ပါတော့စင်ကာပူမှာအခြေအနေကောင်းပါလေသူတော်တော်လေးကိုအနော် is under control ပ
ါစင်ကာ
ပူမှာတော့ under control ပါနော်စင်ကာပူကတော့တုံးတိုးတယ်လေးဦးတိုးတယ်လို့တော့ရှိတာဒါပေမဲ့ဟိုနေပြန်ပြီး discharge ဆိုလေ discharge လုပ်တဲ့နှစ်ဝက်လည်းတော်တော်များပါတယ်ဆိုတော့အန်ကဲလိုနေတော့စိတ်ချပါတယ်ဒီမှာအတိုင်းဝိုင်းလဲဒီလိုပဲဒီမှာအတိုင်းဝိုင်းလဲ probably CEO နဲ့နေကြတာပေါ့လေ
လက်တလုံးမှာတော့လူစုလူဝေးနဲ့ကျင်းပမင်းစင်ကာပူမြန်မာတွေရဲ့တကြံပွဲတော်ကိုမကျင်းပဖြစ်တော့ဘူးလို့လည်းသိရပါတယ်စင်ကာပူရောက်မြန်မာနိုင်ငံသားတွေအနေနဲ့စင်ကာပူအစိုးရကအချိန်နဲ့တပြေးညီထုတ်ပြန်နေတဲ့သတင်းမီဒီယာတွေကိုဂရုတစိုက်နားထောင်စောင့်ကြည့်တင်တယ်လို့မိမိနဲ့အနီးကပ်နေထိုင်သူတွေရဲ့ကျန်းမာရေးနောက်ဖျားနာနေမကောင်းဖြစ်နေတာတွေသိချင်ရရင်လည်းသတိထားစောင့်ကြည့်တင်တယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုအောင်ဝင်းထွတ်ကလည်းအကြံပေးပါတယ
်ကျွန်တော်တို့ကြံပွဲကိုလုပ်ဖို့စီစဉ်ထားရမလား
မြန်မာ
ဆိုရတဲ့ကြီးရလေ
မှ
ကျမပုံကြောင်းကြီးကအုပ်ဆောင်ပြီးတော့ပေါ့နောက်တစ်ခါမြန်မာ community ကအုပ်ဆောင်ပြီးတော့လုပ်ဖို့အစီအစဉ်ကြီးကအခုတော့မလုပ်ဖြစ်တော့အဓိကကျွန်တော်ဒီစာရွက်ပါကြဒီအင်္ဂူလေးတွေရလဲလို့ပေါ့နော်ကျွန်တော်ဒီမှာလုပ်တဲ့ရင်းနေရဲ့အင်္ဂူဝန်ထမ်းတွေရှိတယ်သူတို့ရောက်ဒီမြန်မာရရနေပြီးတော့ဒီ group တွေပါရှိတယ်လေသူတို့အပနေပြီးတော့ဒီအင်္ဂူမှာရှိတဲ့ဒီမြန်မာရအေးစေးဆက်သွယ်လို့ရပါတယ်ဒီလိုဒီနာရီမပေါ့အဲကျွန်တော်တို့ဒီမှာမှားထားရယ်ဒီမကောင်းလို့ရှိရင်ကျွန်တော်တို့မာစေကိုသက်ထားမယ်ဆရာဝန်အမြန်ဆုံးသွားတွေ့ရမယ်အဲဒီမှားထားရယ်နောက်တစ်ခုနောက်ဆုံးတစ်ခုကဘာလဲဆိုတော့ဝင်ကြည့်လို့ရတဲ့ website ရှိတယ်ဒါက public ကိုသူတို့ကတင်းကြီးအမြဲတမ်းထုတ်ပြန်ပေးနေတာပေါ့နော
်ဟုတ်ကဲ့
moh.gov.sg ရဲ့အဲဒါကအစိုးရဒီကျမရေးဆိုင်ရာ website နောက်တစ်ခု whatsapp ပေါ့နော် whatsapp application ကိုတုံးပြီးလို့ရှိပြီ gov.sg ကိုကြည့်လို့ရတယ်အဲ့တော့ orange လေးတွေရောက်နေတဲ့အတွက်နေမကောင်းဘူးလို့ကိုယ်ကခံစားရတယ်ဆိုလို့ရှိရင်အင်ရှင်ကိုချက်ချင်းတတိပေးရမယ်လို့ဟိုအလုပ်ရှင်ကိုပေါ့နော်အဲပြောရမယ်ငါနေမကောင်းဘူးအဲ့ခါကျရင်ဒါအင်ရှင်ကသူ့ကိုသိရန်ပို့ပေးမှာပေါ့နော်နောက်ပြီးတော့လိုအပ်လို့ရှိရင်ဒီမြန်မာဆိုကြတဲ့ဒီကိုအမြန်ဆုံးဆက်ရပြီးတော့ကိုယ်ပြန်တောင်းတင်မယ်ပေါ့နော်
စင်ကာပူမှာတော့စာနယ်ရိတ်ခါတောက်တုံးရည်နဲ့အခြေခံကျန်းမာရေးအသုံးဆောင်ပစ္စည်းတွေကိုကြိုတင်ဝယ်ယူစုဆောင်နေကြတယ်လို့စင်ကာပူဆိုရပါကလည်းဒီယောဂမပြန့်ပွားရေးစနစ်တကျဆောင်ရွက်နေပါတယ်။ယောဂဘုတ်တန်တရားတွေ့ရှိတဲ့သူတွေကိုကျန်းမာရေးအထူးဆောင်ရှောက်မှုပေးနေတယ်လို့ထပ်ပြီးတော့မကူဆက်ရအောင်လဲနေအိမ်တွင်းစောင့်ကြည့်မှုတွေနဲ့ဆေးရုံတွင်းစောင့်ကြည့်မှုတွေကိုစီကံတင်ကြဆွာနဲ
ရှိပါတယ်။ဒီမနက်ကမှလူငယ်စုတွေအပေါ်မှာခွဲခြားဆက်ဆံတဲ့ဥပဒေနဲ့မူဝါဒတွေဟာနှစ်ပေါင်းများစွာကလေးကရှိနေပြီးတော့မြန်မာလူခွင့်ရေးတွတ်တလာဖို့ဆိုရင်တော့အဲ့ဒီဥပဒေနဲ့မူဝါဒပြင်ဆင်ရေးတွေကိုဆောင်ရွက်ရလိမ့်မယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအခုဒီကျင်းပနေတဲ့လူခွင့်ကောင်စီညီလာခံအတွင်းမှာထောက်ပြခဲ့ပါတယ်။ဒီမိုကရေစီတင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာဒီလိုမူဝါဒတွေတကယ်ပဲရှိသေးရဲ့လား။လက်ရှိဒီမိုကရေစီရသားအစုအယကရောဒီလိုထောက်ပြနေတဲ့မူဝါဒတွေကိုပြုပြင်ပြောင်းလဲဖို့စိတ်ဆန္ဒရှိရလား။ဒါမဲ့အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ်သတို့ရှင်တို့ကိုကျေးဇူးပါတယ်ခင
်ဗျာ။နဖန်အင်္ဂါညတိုက်ရိုက်ဒီလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။နောက်နှစ်နာရီကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေနဲ့မြန်မာတခွင်အစီအစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါရှင်။လိုင်းဒိုမီတာ2532.51ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတင်းလာနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အမေရိကန်မှာနှစ်ယောက်အပါအဝင်ကမ္ဘာတဝန်းသေဆုံးသူ3000ကျော်ရှိနေတဲ့မှာပိုးကူးစက်မှုကိုထိန်းနိုင်ဖို့နိုင်ငံတွေကြိုးစားနေကြပါတယ်။တောင်ကိုရီးယားမှာနောက်ထပ်ပိုးကူးစက်သူ600ရှိတယ်လို့ဒီကနေ့ချင်းကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့အတည်ပြုသူ80လောက်ရှိနေပြီးတော့နိုင်ငံအနောက်ပိုင်းကဝါရှင်တန်ပြည်နယ်မှာဒုတိယမြောက်လူနာတနည်းကနေနေတော့ကသေဆုံးသွားပါတယ်။စင်ကာပူနိုင်ငံမှာနောက်ထပ် COVID-19 ရောဂါဖြစ်နေသူ4ယောက်ရှိတယ်လို့ကြေညာတဲ့အထက်မှာအိမ်အကူလုပ်နေတဲ့အမျိုးသမီးတယောက်လည်းပါဝင်ပါတယ်။ရောဂါဖြစ်နေတဲ့အိမ်ရှင်ဖြစ်သူစီကကူးပုံရတဲ့အသက်25နှစ်အရွယ်မြန်မာအမျိုးသမီးကိုအစာပိုင်းတော့ကတခြားသူတွေနဲ့မထိတွေ့ပဲအိမ်မှာနေဖို့အမိန့်ထုတ်ထားတာပါ။ဒါပေမဲ့23ရက်နေတည်းကရောဂါလက္ခဏာစပြတယ်လို့တနင်္ဂနွေနေ့ကပြောခဲ့ပြီးတဲ့နောက်မှာတော့သူ့ကိုချက်ချင်းဆေးရုံတင်ခဲ့တာမှာ COVID-19 ရောဂါဖြစ်နေတယ်ဆိုတာစစ်ဆေးတွေ့ရှိတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတာတိုတုံးလက်နက်နှစင်းကိုဒီကနေ့ပြစ်ခတ်ဆန့်သတ်မှုလုပ်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံဘက်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ဖို့ကြိုးစားနေရတဲ့တစ်ချိန်တည်းမှာပဲအခုလိုတုံးလက်နက်ဆန့်သတ်မှုလုပ်တာပါ။တောင်ကိုရီးယားစစ်တပ်စစ်ဦးစီးအဖွဲ့အပြောအရဆိုရင်တော့တုံးလက်နက်နှစင်းကိုဝူဆန်ဒေသကနေမြောက်ကိုရီးယားအရှေ့ဘက်ကမ်းပင်လယ်ပြင်တဲကိုလွတ်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာတော့သမ္မတလောင်းအဖြစ်ရွေးကောက်ပွဲဝင်နိုင်ဖို့ကြိုးစားနေသူတွေကအင်ဒီယားနာပြည်နယ်ဆောက်ဘဲမြို့တော်ဝန်ဟာပစ်ဘူတဂျေ့ချ်နှုတ်ထွက်သွားပါတယ်။တောင်ကယ်ရိုလိုင်းနာပြည်နယ်မှာစနေနေ့ရုံးကလုပ်တဲ့ပါတီရင်းသမ္မတလောင်းပနာမရွေးချယ်ပွဲမှာအခြေအနေမကောင်းဖြစ်ခဲ့ပြီးနောက်တည့်မှာပဲသူဆက်မပြိုင်တော့ဘူးဆိုတာကြေညာခဲ့တာဖြစ်ပါတယ်ရှင်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPJ Intercept 17နဲ့ Mia Set 3တို့ကထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this